င်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မှာငင်းချမ်းရေးတီးပွင့်လာလို့မကြခင်မှာဆက်ယုံအလုပ်ယုံနေတဲ့စီကားလာတော့မှဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တအံပလောင်တပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံလူထုဝမ်းရည်အတွက်သွာလာလုပ်ကင်ဖို့အခက်တွေ့နေကြပါတယ
်။ကျမကလူပတ်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကရင်ပြည်နယ်မှာငင်းချမ်းရေးအသီးပွင့်များရရှိနေပြီဖြစ်ပြီးမကြခင်ကာလမှာဖွံ့ဖြိုးတိုးတက်မှုနဲ့ဆက်ယုံအလုပ်ယုံတွေနဲ့စီကားလာတော့မှဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်တဲ့61နှစ်မြောက်ကရင်ပြည်နယ်နေ့မှာနိုင်ငံတော်သမ္မတကကရင်ပြည်နယ်ရှိလူထုအတွက်ပေးပို့တဲ့သဝန်လွှာမှာအခုလိုထက်သွင်းပြောကြားတာဖြစ်ပြီးကရင်ပြည်နယ်မှာမကြခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ်ဆိုတဲ့အကြောင်းနဲ့အသိပေးထားပါတယ်။ဆက်ယုံအလုပ်ယုံများတိုင်းတိုးတက်နေပြီလို့ယူဆလို့မရနိုင်သေးပဲဒေသအတွင်းလိုအပ်ချက်တွေကိုအရင်လုံးဆောင်တင်တယ်လို့ဖလုံးစဝေါ်ဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်အမတ်ဟောင်းနန်းစီဝါကပြောပါတယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စီမံကိန်းတွေကြောင့်ကရင်ပြည်နယ်မှာမြေသိမ်းမှုတွေများစွာရှိတဲ့အပြင်မကြခင်လတွေကတိုက်ပွဲကြောင့်မြန်ကြီးငူဒေသမှာစစ်ပေးရှောင်စခန်းတွေဖွင့်နေရစေလို့စစ်ပေးရှောင်အရေးကူညီပေးနေတဲ့ပုဂ္ဂိုလ်တွေကပြောပါတယ်
နိုင်ငံတော်ဒုတိယတမတတဦးမင်းရွှေဟာချင်းပြည်နယ်ရဲ့မြို့တော်ဟာခါကိုရောက်ရှိလာပြီးပိုတိုက်ထွန်းခမ်းမမချင်းလူထုကိုချင်းပြည်နယ်တိုးတက်ရေးအတွက်လမ်းပန်းဆက်တွယ်ရေးကဏ္ဍပညာရေးကဏ္ဍတွေကိုအရှိန်ဟုန်တိုးမြှင့်လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်နိုဝင်ဘာလ9ရက်နေ့မှာချင်းပြည်နယ်ရဲ့ပထမဆုံးကောလိပ်ကိုဟာခါမြို့မှာဖွင့်လှစ်ပေးပြီးတဲ့နောက်ချင်းပြည်နယ်မှာတက္ကသိုလ်အဆင့်တိုးမြှင့်ဖွင့်လှစ်ပေးနိုင်ဖို့စီစဉ်သွားမယ်လို့ဒုတိယတမတဦးမင်းရွှေကပြောပါတယ်ဒီခီးစင်ဟာဒုတိယတမတရဲ့ပထမဆုံးချင်းပြည်နယ်ခီးစင်ဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိမ်လီမြို့မှာအသက်16နှစ်အရွယ်ရှစ်တန်းကျောင်းသူတယောက်ကိုတရားဆောင်အစိုးရရဲတပ်သားတဦးကဖျားယောင်းသွေးဆောင်ပြီးတာမယာပြုကျင့်ခဲ့တယ်လို့မိသားစုဝင်တွေကဆွဆွဲလိုက်ပါတယ်။နိုဝင်ဘာလ1ရက်နေ့ကဖြစ်ပွားခဲ့တာပါ။တိမ်လီမြို့နယ်နဲ့နှစ်မိုင်ဝေးတဲ့ကောင်းဟော်ရွာကကလေးမဟာဆွေမျိုးတွေစီအသွားမှာရဲတပ်သားကတဲခိုခန်းကိုခေါ်သွားပြီးတာမယာပြုကျင့်ခဲ့တာဖြစ်တယ်လို့ဒေသခံနှင့်ချင်းခရိယံအသင်းတော်ဆရာခွန်ကောင်ကပြောပါတယ်ပြစ်မှုကျူးလွန်ခဲ့တဲ့တရားဆောင်ရဲသားကိုလက်ရှိတိမ်လီရဲစခန်းမှာထိန်းသိမ်းထားပြီးအမှုကိုတရားမျှတစွာစီရင်ပေးဖို့ကြိုးပမ်းသွားမယ်လို့မိန်ကလေးဘက်ကပြောပါတယ်ဒါပေမဲ့ဆွဆွဲခံရသူရဲသားဘက်ကမိသားစုကတော့သူတို့တွေဟာသမီးကြီးစားတွေဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်လဲအောက်မှာရှိတဲ့စစ်တွေခြေစိုက်တက်ကုကဲရီစစ်ဌာနချုပ်တာကာဆပဟိုကင်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာနိုဝင်ဘာလ9ရက်မွန်းလွဲပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသူတွေမရှိခဲ့ပေမဲ့55မမပုံတိအလုံးပေါင်း140ခန့်ဆုံးရှုံးသွားတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တည်င်းထုတ်ပြန်ရေးကော်မတီဥက္ကဋ္ဌစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ်အခုပောက်ကွဲမှုဟာပင်ပပျောကကြောင့်မဟုတ်ပဲလက်နဲ့တိုက်မှာတူလောင်ထားတဲ့ရန်တွေကြောင့်ဖြစ်နိုင်တယ်လို့ဦးမင်းအောင်ကပြောပါတယ်။ဒါပေမဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်တယ်လို့ဆိုပါတယ်
။မြန်မာအစိုးရတပ်မတော်နဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် PSLF TNLA တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေဝမ်းရည်အတွက်အလုတ်လုတ်ကင်ဖို့အခက်ခဲတွေကြုံနေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသိန်းစော်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းရှိနမ်ဆန်မန်တုံကြောင်မဲမြို့နယ်တွေမှာတိုက်ပွဲတွေနေတိုင်းလူလူဖြစ်ပွားနေလို့စပားရိတ်သိမ်းဖို့လက်ဖက်ခူးဖို့လေယာဆင်းဖို့အခက်ခဲကြုံနေရတဲ့အပြင်မြို့တက်ဈေးဝယ်ဖို့ပြင်ခက်လာနေတယ်လို့ဆိုပါတယ်အော်တိုဘာလကုန်ပိုင်းကနေဒီကနေ့အထိမြမတက်မတော်ကအများပြည်သူသွာလာရာလမ်းတွေကြေးရွာတွေနဲ့အနီးအနားတွေကိုလက်နက်ကြီးတွေနဲ့မကြခဏပစ်ခတ်မှုတွေပြုလုပ်နေတယ်လို့တအောင်းအမျိုးသားလူမျိုးရေးတပ်မတော် PSLF TNLA တဲ့င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်ကပြောပါတယ
်ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နမ်လန်တိုက်နယ်မှာမြို့မစည်းကြီးမီလောင်သွားလို့ဆိုင်ခန်းပေါင်း900ကျော်ကာလတံဖိုးကြက်သိန်းပေါင်း2400ကျော်ပျက်စီးရှုံးရှုံးသွားခဲ့တယ်လို့နမ်လန်တိုက်နယ်ဂျာကောင်းပါတီဥက္ကဋ္ဌဆိုင်ဆမ်လင်းကပြောပါတယ်နိုဝင်ဘာလ6ရက်နေ့ညနေ6:00ကျော်ကကုန်းစုံဆိုင်တစ်ခုကနေမီးစတင်လောင်ကျွမ်းတာလို့ဒေတာခန်တွေကပြောပါတယ် မီးလောင်ကျွမ်းမှုအကြောင်းရင်းကိုမသိရသေးပေမဲ့ဆိုင်ရှင်တချို့ကိုခေါ်ယူစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းသိရပါတယ်
ခုတင်လွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်အစိုးရတပ်မတော်နဲ့ကချင်ပြည်လူလတ်ရေးတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အစိုးရတပ်မတော်ထိုးစစ်ဆင်နေတာတွေကိုစန့်ကျင်အုပ်စုနဲ့ထောက်ခံအုပ်စုလူထုနှမျိုးကွဲပြီးဆန္ဒပြပွဲကြီးတွေရှေ့စစ်နောက်စစ်မဲ့မြစ်ကြမ်းမြို့မှာဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်တိုင်းသားစီလုံးညီညွတ်မှုပြိုကွဲလာနေပြီလားစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့ဘလို့အလားအလာတွေရှိပါသလဲဆန္ဒနဲ့စူးစီးထားပြီးတော့နူးပန်ကနေတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးတပ်မတော်အပါအဝင်တိုင်းရင်းသားမဟာမိတ်တပ်ပေါင်းစုတွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေ NCA စာချုပ်လက်မှတ်ရေးထိုးဖို့ရှမ်းလီစုလက်ချိတ်ရဝံစတဲ့လူအင်အား8000ကျော်ရှိတဲ့အုပ်စုကအော်တိုဘာလကုန်ပိုင်းကဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ် KNO ကိုစန့်ကျင်တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်တဲ့ဝိုင်းမော်မြို့နယ်မုတ်လွဲကျောင်းထိုင်ဆရာတော်အရှင်ကေတရကမိန့်တော်မူပါတယ်
ဘုန်းကြီးတို့ဒီမြန်မာနိုင်ငံမြောက်ပိုင်းမှာနေထိုင်ကြတဲ့เนาะမြို့နယ်စုတွေ TKIA KIO ဆိုတဲ့တောင်ကျန်းသူများရဲ့နှိပ်စက်မှုဒဏ်တွေမခံနိုင်လို့ဒီနေ့ဆန္ဒထုတ်ပေါ်ရခြင်းလည်းဖြစ်ပါတယ်ဒီနေ့ဒီအချိန်မှာเนาะနိုင်ငံတော်အစိုးရဘက်ကနေပြီးတော့မမမရရက်ဒီပေးတာပဲရှိတာလေ
ဒီဆန္ဒပြပွဲကလက်ရှိတော့အောင်ဆန်းစုကြည်ဥဆောင်ဖော်ဆောင်နေတဲ့ငင်းချမ်းရဲ့ဖြစ်စဉ်ကိုထိခိုက်စေနိုင်တယ်လို့ဖြစ်စဉ်နောက်ွယ်မှာကြိုးကင်တဲ့သူရှိနိုင်လို့ဒေသခံတိုင်းရင်းသားတွေတွေးကွဲခဲ့ရတယ်လို့အစိုးရတပ်မတော်ထိုးစစ်ဆင်မှုကိုစန့်ကျင်တဲ့ဘာသာပေါင်းစုံဆန္ဒပြပွဲဥဆောင်သူတူဖြစ်သူကြားမရေးရထွဲတန်းတာအဖွဲ့ကဒေါ်နန်ဘူးကပြောပါတယ
်ပြည်သူလူထုတွေကညီငိုင်းတဲ့ပတ်သက်တဲ့အမြင်တဘောထားတွေကိုကောင်းမွန်မသိတဲ့အခါမှာတွေးကွဲတဲ့လူတွေနောက်ပြစ်လို့တဲ့အခါမှာတွေးကွဲသွားတာတို့ပေါ့နော်အဲ့လိုမျိုးတွေဖြစ်ပါတယ်ဆိုအဲ့ဒါကြောင့်မို့ပြည်သူလူထုကညီငိုင်းတဲ့ပတ်သက်တဲ့သဘောတွေလက်ရှိညီငိုင်းပေါ်ဆောင်မှုတွေကိုမြန်မာသဘောပေါက်နားလည်ဖို့ရန်အတွက်လိုအပ်တယ်ဆိုတာကိုပြောချင်ပါတယ်လို
့စစ်မှန်တဲ့ငင်းချမ်းရင်ရဖို့အစိုးရတပ်မတော်ကအခင်ရကြတယ်ဆိုပေမဲ့ NCA လက်မှတ်ထိုးထားတဲ့အုပ်စုတွေမထိုးရသေးတဲ့အုပ်စုတွေအားလုံးပါဝင်ပန့်ပိုးမှဖြစ်မြောက်အောင်မြင်မယ်လို့မြန်မာငင်းချမ်းရေးကိုပန့်ပိုးမှုပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပြောဆိုပါတယ်
လေလက်သွားတဲ့မဲဆန္ဒနယ်မြေတွေအတွက်ကြားဖြတ်ရွေးကောက်ပွဲကို2019ဧပြီလ1ရက်နေ့မှာကျင်းပသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်။အဲဒီအတွက်ဒုတိယသမ္မတဦးဟန်နရီဗန်ဂျီကိုနိုင်ရခဲ့တဲ့မဲဆန္ဒနယ်မှာလည်းကြားဖြတ်ရွေးကောက်ပွဲကျင်းပသွားမှာပါ။နိုင်ငံရေးဂုဏ်သိက္ခာအတွက်ဒီနေရာမှာကျင်းပါတီတွေအနိုင်ရဖို့အခွင့်အလမ်းတရလို့ဆိုပါတယ်။အဲ့ဒီနေရာအတွက်ချင်းနိုင်ငံရေးပါတီ၁၀ခုကဘလို့ပြင်ဆင်မှုတွေရှိနေပါသလဲအကြောင်းစုံကိုတော့ Slide Robert ကနေစူးစီးထားပြီးဆိုင်းမွန်းကနေတင်ပြထားပါတယ
်နိုင်ငံရေးကုန်တက်ခါအတွက်ချင်းနိုင်ငံရေးပါတီတွေလာမဲ့ကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရအောင်ရှင်ပြိုင်ဖို့ခွင့်လန်းကောင်းတရဖြစ်တယ်ပူပေါင်းပြီးရှင်ပြိုင်တည်နယ်လို့ချင်းနိုင်ငံရေးစောင့်ကြည့်လေလာတူတူလည်းဖြစ်တချင်း Post တင်းစာ Editor လည်းဖြစ်တဲ့ Slide Holy ကပြောပါတယ်
အခုကျက်တဲ့ရွေးကောက်ပွဲကချင်းပါတီအနေနဲ့တကယ့်အခွင့်အရေးလို့ကျွန်တော်တို့ပြောရမှာပေါ့ချင်းပါတီရဲ့အခွင့်အရေးပေါ့ဒီလာမဲ့27ဘီလီယံလောက်ခမချင်းပါတီပါဝင်ဖို့အတွက်တကယ့်အခွင့်အရေးပဲဖြစ်နေတယ်အဲ့ဒါအတွက်ကြောင့်အခုလာမဲ့ကျက်ပွဲရွေးကောက်မှာချင်းပါတီအနေနဲ့အနိုင်ရတဲ့လို့ပြောတဲ့သူတွေကတော်တော်များတယ်ဆိုတော့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ပူပေါင်းပြီးတော့တယောက်တစ်ပုံနဲ့ပြိုင်တာမဟုတ်ဘဲနဲ့ချင်းပါတီအနေနဲ့တယောက်ပဲဝင်ပြိုင်တည်နေလို့တော့ကျွန်တော်ထင်ပါတယ်
လာမည့်ကြားဖြတ်ရွေးကောက်ပွဲမှာဆိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ရှင်ပြိုင်မှာမဟုတ်ပဲ၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုပဲဦးစားပေးသွားမယ်လို့ပါတီတွင်ရင်မှုဦးကင်ခမ်လျံကပြောပါတယ်ကျွန်
တော်အားလုံးပြန်ဆက်ခင်ရတော့မယ်ကျွန်တော်တို့မဟာမိတ် NLD ဦးစားပေးရမှာပေါ့ကျွန်တော်တို့
ချင်းနိုင်ငံရေးပါတီ၁၀ခုမှချင်းတိုးတက်ရေးပါတီ CPP ချင်းမျိုးတက်ဒီမိုကရက်တစ်ပါတီ CNDP နဲ့ချင်းဒီမိုကရေစီအဖွဲ့ချုပ် CLDP ပါတီတို့ဟာတပါတီတည်းအဖြစ်ပူးပေါင်းဖို့တဘောတူထားပေမဲ့လာမယ့်ရွေးကောက်ပွဲအတွက်တော့အဆင်မပြေသေးဘူးလို့ချင်းတိုးတက်ရေးပါတီအတွင်းရင်းမှုကိုရှိန်ထွန်းကပြောပါတယ်
ကျေပါတီဝန်ကြိမ်လဲညာပါတီဝန်ကြိမ်လဲမဟုတ်တော့ဘူးတဲ့လေတပါတီရဲ့အမိုးတစ်ခုရဲ့အောက်ကနေဝန်ကြိမ်ဖို့ဆိုတဲ့ဟာမျိုးတော့ပနမမှာကျွန်တော်ယာထားတယ်ယာထားတော့ညာလဲအကြောင်းကြောင့်အဆင်မပြေလိုက်ဘူးဖြစ်သွားတယ်ဒီသဘောထားဆက်တယ်သွားမှာကတော့ CPP နဲ့ CNDP ကတော့ဒီတိုင်းဆက်သွားမယ်
2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်တဝမ်းလုံးမှာကိုစလင်နေရနှုတ်ဝင်ရောက်ရှင်ပြိုင်တဲ့အထဲမှာချင်းပါတီ၁၀ခုကမရှိမလားရှုံးနိမ့်ခဲ့ရပြီး NLD မျိုးတားဒီမိုကရေစီအဖွဲ့ချုပ်က80ရာခိုင်နှုန်းကျော်အနိုင်ရရှိသွားပါတယ် Lila Dwarre Tandaram Yutan Luto Mesanda Nemi Male, Natan Sengaga NLD CNDP, Jankan Yen at the Depot Clato, Susu Pound Leo, Winyo Shimbian B, NLD Kosilapi, Winyo Shimbian Kede, Yakula Shi Dujatam da Uhinari Panti Yuga and Nayashi Dwakedaba.
ကုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်မှာငင်းချမ်းရေးတီးပွင့်လာလို့မကြာခင်မှာစက်ရုံအလုံးယုံနဲ့စီကားလာတော့မှာဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါရယ်။ရခိုင်ပြည်နယ်စစ်တွေမြို့အခြေစိုက်ဒေသကုတ်ကဲရေးစစ်ဌာနချုပ်မှာပောက်ကွဲမှုဖြစ်ပွားခဲ့လို့တိုးလုံထားတဲ့စစ်လက်နက်ပစ္စည်းအများအပြားပျက်စီးဆုံးရှုံးသွားပါရယ်။
တော်ရရှိနယ်ကုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ